ထိုင်းဆွေဆန်ကြည်ရဲ့ကျောင်းသားဆန္ဒပြပွဲတွေကိုစီစဉ်ခဲ့သူ၅ဦးကိုလူစုဝေးတာကိုတားမြစ်ထားတဲ့ကိုရိုနာဗိုင်းရပ်စ်ဆိုင်ရာအရေးပေါ်ဥပဒေကိုချိုးဖောက်မှုနဲ့ထိုင်းရဲတပ်ဖွဲ့ကစင့်ခေါ်လိုက်ပါတယ်စစ်ဆေးမေးမြန်းဖို့စင့်ခေါ်ခံရတဲ့အထက်ထိုင်းနိုင်ငံရဲ့စီးပင်းခံပီးစနစ်ကိုပြုပြင်ပြောင်းလဲဖို့တောင်းဆိုခဲ့သူလူခွင့်ရေးလှှရှားသူရှင်းနေအာနော်နမ်ပါလည်းပါဝင်ပါတယ်ထိုင်းနိုင်ငံမှာဇူလိုင်လလယ်ကကျောင်းသားတွေဦးဆောင်တဲ့အစိုးရစန့်ကျင်ဆန္ဒပြပွဲတွေနေ့တိုင်းဆိုသလိုပေါ်ပေါက်နေကြတာပါသူတို့ကလက်ရှိဝန်ကြီးချုပ်ပရယူချန်အိုချာရာထူးကနှုတ်ထွက်ပေးဖို့နဲ့စစ်တပ်ကရေးဆွဲထားတဲ့အခြေခံဥပဒေကိုပြင်ဆင်ပေးဖို့တောင်းဆိုနေတာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုဟန်တာဖို့နိုင်ငံတွင်းအရေးပေါ်တာမြင့်ချက်အမိန့်ကိုမလာကလေးကချမှတ်ထားခဲ့ပြီးအခုဩဂုတ်လကစလို့ဒီအမိန့်ကိုနိုင်ငံရေးရလူစုလူဝေးပြုလုပ်တာတွေကိုတားဆီးဖို့အသုံးပြုနေတာလည်းဖြစ်ပါတယ်ပြီးခဲ့တဲ့လကလည်းပြည်နယ်တစ်ခုမှာဒီအမိန့်ကိုချိုးဖောက်မှုနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူခေါင်းဆောင်6ဦးကိုခေါ်ယူစစ်ဆေးခဲ့ပါသေးတယ်ထိုင်းနိုင်ငံနဲ့စနပြပွဲတွေနေတိုင်းနေပါဖြစ်နေချိန်မှာပဲထိုင်းစစ်တပ်အကြီးအကဲအပီရတ်ကွန်ဆွန်ပုန်ကစစ်တပ်တို့တစ်ခုကိုပိုတိုကနိကသွားရောက်ချိန်မှာတိုင်းပြည်ကိုမုန်းတီးနေသူတွေဟာကိုရိုနာဗိုင်းရပ်စ်နဲ့တိုင်းပြည်ကိုပိုပြီးဒုက္ခရောက်အောင်လုပ်နေတယ်လို့ပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကိုကုစားနိုင်ပေမဲ့တိုင်းပြည်ကိုမုန်းနေသူတွေကတော့ကုစားလို့မရနိုင်ဘူးလို့လည်းပြောဆိုသွားပါတယ်လက်ရှိထိုင်းစစ်တပ်အကြီးအကဲဟာဗီးသစ္စာကံအုပ်စုတွေကဖြစ်ပြီးအရင်ကလည်းဆန္ဒပြသူတွေကိုပြစ်တင်ဝေဖန်ပြောဆိုခဲ့မှုပါတယ်